ကဘာကယောဂကြောင့်ထိခိုက်မှုကြီးမားမားရှိခဲ့တဲ့ဟိုတယ်နဲ့ခီးသွားလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ဖို့အစိုးရဘက်ကကူညီထောက်ပံ့ရေးအစီအစဉ်တွေလုပ်ခဲ့ပေမဲ့ပွင့်လင်းမြင်သာမှုအားနည်းတာကြောင့်အကျိုးသက်ရောက်မှုမရှိသေးဘူးလို့ဟိုတယ်လုပ်ငန်းရှင်တွေဘက်ကယူဆတဲ့သတင်းကိုကြောပြပေးသွားပါမယ်။ကပ်ဘေးအလွန်စီးပွားရေးကူဆောင်မှုအစီအစဉ်အနေနဲ့ကိုဗစ် -19 တုံ့ပြန်ရေးရန်ပုံငွေရထားပြီးအစိုးရကထိခိုက်သွားတဲ့စီးပွားရေးလုပ်ငန်းတွေကိုကူညီဖို့အတွက်လက်လုံးမှာတော့ကျပ်ငွေဘီလီယံ100ကျော်ရထားသတ်မှတ်သုံးဆွဲခဲ့တာပါ။ချင်းငွေကိုတစ်နှစ်ကိုအတူနှုံ100ခိုင်နှုန်းနဲ့တစ်နှစ်သတ်မှတ်ထုတ်ချေသွားတာဖြစ်ပါတယ်။ပထမအတုပ်ချင်းငွေထုတ်ချေမှုပိုင်းမှာတော့တိကျစွာစစ်ဆေးနိုင်မှုအားနည်းချက်တွေရှိခဲ့လို့လုပ်ငန်းတစ်ခုချင်းစီအလိုက်သတ်မှတ်ချက်ချင်းငွေချပေးမှုပိုင်းမှာလည်းအားနည်းတာတွေရှိခဲ့တယ်လို့ဟိုတယ်လုပ်ငန်းရှင်များအသင်းဒီဥက္ကဋ္ဌဦးခင်အောင်ထွန်းက VOA ကိုပြောပါတယ
်။မြန်မြန်ထုတ်ပေးရမယ်ဆိုတဲ့ဟာရှိနေတော့ဗျာသူကလည်းဟိုဆော်ဆော်ရဲ့ပုံမှာတင်လာတဲ့ဟာဒီပုံမှာ criteria နဲ့ဆောက်တာတစ်ထောင်တောင်းလာတဲ့လူဟလာ200 300 400 500ဒီလိုမျိုးထုတ်ပေးလိုက်တာပေါ့နော်ဥပမာဆရာထုတ်ပေးလိုက်တဲ့ဟာပုံမှာ ground တော့တခြား check မလုပ်နိုင်ဘူးဟလာစစ်စစ်တဲ့ဖက်မှာဘက်ကလည်းအားနဲ့ချက်တွေရှိကောင်းရှိသွားနိုင်တယ်ဒါဆိုတော့တနည်းကိုယာချီပြီးတော့ဟိုစစ်ရအားနဲ့ချက်ရှိပါမယ်စစ်တဲ့ဘက်မှာအားနဲ့ချက်ရှိပါရဆိုတော့ပြန် review လုပ်ပြီးတော့ရာသိမ်းရထားတဲ့လူတွေကိုပြန်ပေးတာမျိုးပေါ့လိုအပ်နေတဲ့လူတွေကိုတခြားတိဆိုင် case ကြည့်ပေးတာမျိုးပေါ့
ရန်ပုံငွေအစီအစဉ်ကနေဟိုတယ်လုပ်ငန်းနဲ့အထည်ချုပ်လုပ်ငန်းအပါအဝင်လုပ်ငန်းပေါင်း200ကျော်ကိုချင်းငွေထုတ်ချေခဲ့တာဖြစ်ပါတယ်။ဒီနေရာမှာတချို့လုပ်ငန်းတွေကိုချင်းငွေချထားတာမှာလုပ်ငန်းလည်ပတ်လောက်အောင်မလောက်မငါဖြစ်နေတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်။နောက်ပြီးဟိုတယ်ခီးသွားလုပ်ငန်းပြည်တော်စုဝင်ကြီးရဲ့ပြည်သားစုပိုင်လုပ်ငန်းကိုကျပ်ငွေ3000ခန်းချင်းငွေချပေးထားတဲ့အပေါ်မှာလည်းဝေဖန်ပြစ်တင်မှုတွေရှိခဲ့ပါတယ်။ပထမဆုံးကြုံခဲ့ရတဲ့အခြေအနေမျိုးလွဲချော်မှုတချို့ရှိကောင်းရှိနိုင်တယ်လို့ဟုတ်ကဲ့အောင်ထုံးကတော့ယူဆပါရ
စေ။အများဆုံးလို့ရတဲ့ကြောင်ဟုတ်လား။တချို့အားနဲ့ချက်တွေရှိတယ်ဆိုရင်ကျွန်တော်တို့ကအခုကြံတင်ပြဖို့ဟိုလုပ်နေတဲ့ဟာတွေကတော့စတဲ့ company တွေတချို့ရှိနေတယ်။၆လပဲရှိဦးမယ်၊တစ်နှစ်ပဲရှိဦးမယ်၊တစ်နှစ်ခွဲပဲရှိဦးမယ်ပေါ့နော်။အဲအဲ့ဒါတွေကိုလည်းကျွန်တော်တို့ကစဉ်းစားပြဖို့လိုတယ်။ဘာလို့လဲဆိုတော့ investment တွေထည့်ထားတယ်၊လုပ်ထားတယ်။အခုရှိမှလုံးဝမထောက်ပံ့ဘူးလို့ပြောလိုက်ရင်သူတို့ပြိုလဲသွားလိမ့်မယ်။သိလား။ဒါဖြင့်ဒါတွေကိုလည်းကျွန်တော်တို့လုပ်ပေးဖို့လိုတယ်။နောက်တစ်ခုကကြတော့ချင်းဝေကိုရှုံးတဲ့ခါမှာတချို့ဆိုဖြစ်မှဖြစ်ခဲ့ဘူး။ဒါကလုပ်ငန်းဆက်လက်ရှင်တိုင်းမှာဟလာလောလောဆယ်မှာလုပ်သားတစ်ဝက်ရှော့လာလိုက်ရမယ်။ဒါပေမဲ့နောက်သူ့လုပ်ငန်းကောင်းလာရင်တစ်နှစ်နှစ်နဲ့သုံးနှစ်ပြန်မှသူ 100% တရားပြန်ဖြစ်လာနိုင်တယ်။ဒါမျိုးကြီးဆိုလဲအခုတော့မဟုတ်ဘူးပဲ။နော်နောက်နောက်လာတော့မှဆင်းစစ်ပြီးတော့ပြန်ချပေးရမယ်။နောက်တစ်ခုကတော့တကယ်လုပ်ငန်းကိုတော်တော်လေးထိလိုက်သွားလို့ဒီလုံးနဲ့ဆော့လုံးနဲ့မလုံလောက်ရင်သူတစ်ခုပါပေးနိုင်တော့မူတည်ပြီးတော့အထူးချင်းတွေလိုမျိုးမဆုံးကြကချပေးတင်တယ
်လိုအပ်တလို့မရသေးတဲ့လုပ်ငန်းရှင်တွေကိုလည်းထပ်မံတိုးမြှင့်ကူညီပေးသွားဖို့တာဝန်ရှိသူတွေကိုတင်ပြသွားမယ်လို့ဦးခင်အောင်ထွန်းကပြောပါတယ်ဒီကေယောဂါဆိုကြီးကအချိန်ဘလောက်ယူသွားမလဲဆိုတာသိဖို့ခက်ခဲနေတဲ့ဒီအချိန်မှာစီးပွားရေးလုပ်ငန်းတွေရှင်သန်နိုင်ဖို့ဆိုရင်တေချာတိကျတဲ့အချက်လက်တွေနဲ့ငွေကြေးထောက်ပံ့ပေးနိုင်ဖို့လိုအပ်တယ်လို့ခီးသွားလုပ်ငန်းရှင်များအသင်းနာရီကဦးတက်လွင်တို့ကပြောပါတယ်
ကျွန်တော်ကတော့ဒီဟာဟိုတရားမှုမရှိဘူးလို့တော့ပြောနိုင်တယ်နဲ့နှီးကွေးမှုတွေရောရှိရတယ်။ဘာလို့လဲဆိုတော့ပထမဆုံးအတွေ့အကြုံဖြစ်တယ်လို့ပြောရတဲ့အင်အားတွေကလည်းကန့်သတ်ချက်တွေရှိတယ်။ခုနဟို transparency ဘာလို့မရှိလဲဆိုတာကလည်းဟိုခုနအတွေ့အကြုံနဲ့ဆိုင်လို့ဆိုတချို့ကိစ္စတွေမှာပုံလေးပြောလိုက်ရင်လည်းဟိုပေါ့ဟိုမလိုလားတာတွေအဲနှောင့်နှေးမှုတွေဖြစ်ပါလေကျောက်သွားတာလေးပါမှာပေါ့နော်အဲဒါကြောင့်ဒါတွေကိုဖြစ်စီချင်တာကတော့ဖြစ်စီချင်တာကတော့ဒီလိုကြရင်ဒီကုမ္ပဏီကဒီလောက်တောင်းတယ်ဒီလောက်တော့လည်းပေးနိုင်တယ်ဘာကြောင့်ပေးနိုင်လဲဆိုတော့သူ့ရဲ့အဲ value တန်ဖိုးအနေထားကိုပြည့်ပြည့်ကြည့်တဲ့အခါကျတော့ဘယ်လိုမပြည့်လို့ဆိုလို့ရှိတယ်ဘယ်လိုတွေအဲဟိုပါပေါ့အခွန်ဆောင်မှုပဲပြည့်ပြည့်သူ့ရဲ့ဝင်ငွေအများပြနိုင်လို့ပြည့်ပြည့်သူ့ရဲ့ business plan တွေဒါတွေအကြောင်းလို့ဒီအမှတ်တွေကြောင့်လည်းလို့ပြည့်တဲ့ဆိုမျိုးကိုပုံဝင်လည်းချပြလိုက်ဘယ်လိုမှမပြောတော့ဒီအရေးကဖြီးဘာပေတာနဲ့တိုင်လဲဆိုတော့ဖြီးရမှုရှိလားမရှိလားဆိုတော့ဖြီးရမှုတော့အတိုင်းတာပြီးတော့ရှိပါတယ်လို့ပဲပြောချင်ပါတယ
်အခုအစိုးရချင်းွေတွေဟာကပ်ဘေးကြောင့်အမှန်တကယ်ထိခိုက်မှုရှိတယ်နိုင်ငံသားပိုင်လုပ်ငန်းတွေကိုအခွန်ပေးဆောင်မှုနဲ့အလုံသမားတွေအတွက်လူမှုဖူလုံခြေထည့်သွင်းမှုလုပ်ငန်းလက်ပတ်မှုဝန်ထမ်းခံထားမှုတွေအပေါ်ကြည့်ပြီးလုပ်ငန်းရွေးချယ်မှုနဲ့ချင်းွေပမာဏကိုသတ်မှတ်ဆုံးဖြတ်ခဲ့တာဖြစ်တယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပို့နေတာဖြစ်ပါတယ်